ရိုက်တာသတင်းစံနာကမြန်မာသတင်းတောင်မြောက်ကိုထောင်နဲ့စင်ချစ်ချခဲ့ပေါ်နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တော်ဆက်စစ်ကြီးကကာဝယ်ပြောဆိုလိုက်တဲ့အတွက်အမေရိကန်ကဝေဖန်လိုက်ပါတယ်ရိုက်တာသတင်းတောက်တွေကိုနိုင်ငံတော်လျှို့ချစ်အုပ်ကြီးချုပ်ဖောက်မှုအရတရားရုံးကအပြစ်ပေးခဲ့ရတာဖြစ်ကြောင်းရင်းနှီးနိုင်ငံမှာကျင်းပနေတဲ့ကမ္ဘာစီးပွားရေးဆိုင်ရာနှိမ့်နောက်ပလဲပွဲမှာတော်ဆက်စစ်ကြီးကမှတ်ချက်ပြီးပြောဆိုခဲ့တာလက်ခံနိုင်စရာမရှိတဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောဝင်ရကမနေ့ကသတင်းစာရှင်းလင်းပွဲအတွင်းပြောဆိုလိုက်ကြပါ
We are certainly aware of Aung San Suu Kyi's comments about the reporters. We are deeply disappointed by the verdict.
တော်ဆက်စစ်ကြီးမှတ်ချက်ပြီးပြောဆိုခဲ့ရာကိုကြားသိရကြောင်းနဲ့ဒင်းတော်ကိုအလုံးနဲ့ကိုကျော်စိုးတို့ကိုအရေးယူခဲ့တဲ့ပေါ်အလုံးမင်းစစ်တရားကြောင်းနဲ့ဒင်းတော်မျိုးကိုချွင်းချက်မရှိပြန်လွတ်ပြီးကိုအမေရိကန်ကကြိုးပမ်းတာမှဖြစ်တယ်လို့တရားရုံးဆုံးဖြတ်ချက်ဟာမြန်မာနိုင်ငံမှာဒင်းလက်ခွင့်ပြမျိုးကိုထုတ်เสียဖြစ်ရကြောင်းအမေရိကန်နိုင်ငံချန်ယူထံကပြောဝင်ရဟက်တန်နော်ရက်ပြောဆိုသွားတာပါတော်ဆက်စစ်ကြီးရဲ့မှတ်ချက်စကားတော်တော်များကိုလက်မခံနိုင်အောင်လည်းပြောဆိုသွားပါတယ်ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟေလီကလည်းဒင်းတော်မျိုးကိုဆင်ချက်ချခဲ့တဲ့ပေါ်တော်ဆက်စစ်ကြီးကာဝယ်ပြောဆိုခဲ့တာမယုံနိုင်စရာဖြစ်ရကြောင်းတွစ်တာလူမှုကွန်ရက်ကနေမနေ့တုန်းကပဲပြောဆိုလိုက်တာပါဒီလသုံးရက်နေ့မှာပဲဒင်းတော်မျိုးကိုရန်ကုန်တောင်မြေကောင်းခင်တရားရုံးက2009နှစ်စီဖြစ်ပြီးလိုက်တဲ့အတွက်အမေရိကန်နဲ့ကုလသမဂ္ဂပါဝင်နိုင်ငံတွေကပြစ်တင်ဝေဖန်မှုတွေအကြီးအကျယ်ထွက်ပေါ်ခဲ့တာဖြစ်ပါတယ်အမေရိကန်သုတေသနမက်တက်စ်ကလည်းတရားရုံးစီရင်ချက်ကိုပြန်လည်ပြင်ဆင်ပြီးအမြဲတမ်းပြန်လွတ်ပေးဖို့တိုက်တွန်းခဲ့လို့ကုလသမဂ္ဂတွင်ရင်းမှုချုပ်အန်တိုနီယိုကူတာရက်စ်ကလည်းတရားရုံးဆုံးဖြတ်ချက်ပေါ်စိုးရိမ်ရောင်းနဲ့ပြန်လည်တုံ့တက်ဖို့လည်းတိုက်တွန်းခဲ့တာပါ